မြန်မာနိုင်ငံမှာစက်တင်ဘာလ၁ရက်နေ့ကစပြီးအ ਨੇ ဆုံးအခကျင်းွေတက်မှတ်ပြီးနောက်ပိုင်းလုပ်ငန်းခွင်နေထဲမှာအလုပ်သမားတွေနဲ့အလုပ်ရှင်တွေကြားဆက်ဆံရေးပုံစံတစ်ခုကြောင်းလဲလာနေပြီးတချို့စက်ရုံတွေဆိုရင်ပိတ်ပစ်တော့မယ်ဆိုတဲ့ပြောဆိုမှုတွေရှိနေတယ်လို့အလုပ်သမားတွေလည်းယာနဲ့ချီအလုပ်ဖြုတ်ခံရတာတွေလည်းရှိလာနေတယ်လို့အလုပ်သမားတမကအဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံအတွင်းကစက်ရုံအလုပ်ရုံတွေမှာရှိတဲ့အလုပ်သမားတွေကအခြေခံလုပ်အားကလစာတုံ့ပြန်ပေးရေးဆန္ဒပြတောင်းဆိုမှုတွေလွန်ခဲ့တဲ့၃နှစ်လောက်ကအချိန်မြင့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်အ ਨੇ ဆုံးအခကျင်းငွေတတ်မှတ်ရေးဆိုင်ရာကော်မတီဖွဲ့ပြီးအနှိမ်ဆုံးလုပ်အားကတွေကိုစက်တင်ဘာလ၁ရက်နေ့ကစလို့တရားဝင်တတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အစိုးရအလုပ်ရှင်နဲ့အလုပ်သမားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဟာနှစ်နဲ့ချီပြီးသုတေသနပြုစစ်တမ်းကောက်ယူတာဆွေးနွေးညှိနှိုင်းတာတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်အ ਨੇ ဆုံးအခကျင်းငွေအဖြစ်တနာယီကို450ကျပ်တနေ့မှာ3600ကျပ်အဖြစ်တတ်မှတ်ပေးလိုက်တာဖြစ်ပါတယ်။အ ਨੇ ဆုံးအခကျင်းငွေတတ်မှတ်ပြီးရပိုင်းအတွင်းမှာပဲလိုင်းတာယာဆက်မှုစုံအတွင်းမှာအလုသမားနဲ့အလုရှင်ကြားကဆက်ဆံရေးပုံစံပြောင်းလဲမှုတွေဖြစ်ပေါ်လာတာကိုတွေ့ရတယ်လို့အလုသမားတတ်မှတ်ကအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းကပြောပါတယ
်။အဲ့တော့လက်ရှိအခြေအနေကတော့ဒီ၄ရက်အတွင်းမှာပေါ့နော်။အလုသမားတွေနဲ့ဒီလုပ်ငန်းငွေဆက်ဆံရေးပုံတံတစ်ခုစတင်ပြောင်းလဲလာတာကိုတွေ့ရပါတယ်။ complaint တွေတော်တော်များများတက်လာတယ်။နောက်တစ်ချက်ကဒီလုပ်တဲ့ရင်ဝန်ထမ်းပေါ့နော် senior junior ပြဿနာပါ။လုံးတရင်ဝန်ထမ်းနေနဲ့ဒီလုံးတနုဝန်ထမ်းနေကြမှာဒါသာတတ်မှတ်တဲ့ဒီအဆင်ဆင်တိုးမြင့်လာမဲ့ပုံတရားနေမှာလည်းပဲဘေးကျနိုင်ချက်ဖြစ်လာတာကိုတွေ့ရပြီးတော့တော်တော်လေးဒီဝေဖန်တဲ့အတန်နေစီစီညာညာထွက်လာတာတွေ့ရပါတယ
်လက်ရှိအခြေအနေအရလိုင်းတာယာဆက်မှုစုံအတွင်းမှာရှိတဲ့ဆက်ယုံတွေကအလုတ်သမား900လောက်အထိရှော့ချခံရတာကိုတွေ့ရတယ်လို့ဦးအောင်လင်းကဆက်ပြောပါတယ်
ခုဆိုရင်ဒီမှာလိုင်းတာယာဆက်မှုစုံပေါ့နော်ဆက်မှုစုံတွေမှာကိုဒီဆက်ယုံပိတ်သိမ်းမဲ့အနေထားတွေပေါ်လာတယ်ဒီလိုသမားအရာနဲ့ချီပြီးတော့ရှော့ချတဲ့အခြေအနေမျိုးမှာရှိတယ်နှစ်ရက်နှစ်စဉ်အရာကိုပဲလိုင်းတာယာဆက်မှုစုံမှာဒီရှော့ချတဲ့လုပ်သားပမာဏပေါ့နော်ဆက်ယုံ၄ယုံမှာလုပ်သား900ကျော်ကျော်လောက်ဒါအလုပ်ရှော့ချတာမျိုးတွေရှိလာတယ
်အ ਨੇ ဆုံးအခကျင်းငွေတတ်မှတ်ဖို့သဘောတူလိုက်ကြတဲ့အချိန်တုန်းကဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုနှုန်းဟာတဒေါ်လာကိုကျပ်1000ကျော်ကျော်သာရှိခဲ့ရာကအခုဆိုရင်ကျ1200ကျော် 1300 နီးပါးအထိတက်သွားပြီးငွေကြေးဖောင်းပွားမှုဖြစ်လာတဲ့အတွက်အခုတတ်မှတ်လိုက်တဲ့တနည်းလုံအားက3600ကျပ်နဲ့လောက်ငှဖို့ဘလို့မှမဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲအလုပ်ရှင်တွေဘက်ကအလုပ်သမားတွေအတွက်ဖယ်ရီစတဲ့တခြားဝန်ဆောင်မှုတွေလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ဦးအောင်လင်းကထောက်ပြပါတယ်။
ဒီ3600ကျပ်ပေါ်မှာအခြားသောဝန်ဆောင်မှုတွေဖြစ်တဲ့ဒီ transport charges တို့ဒီ ferry season ပေးတာမျိုးလို့ပေါ့နော်။နောက်ပြီးတော့ဒီလုပ်ငန်းဝင်မပြတ်ဒီပညာဆက်လက်တင်ကြားခွင့်ပြုပေးရတာမျိုးတွေနောက်ဒီနှစ်တိုးကြီးပေါ့နော်နှစ်တိုးကြီးထပ်ဆောင်ပေးရတာမျိုးတွေနောက်ဒီဝန်ထမ်းအင်အားစနစ်ကိုအကောင့်ထဲပို့ပေးရတာမျိုးတွေပေါ့နော်ဒီလိုမျိုးဝန်ဆောင်မှုတွေဒီဖြည့်ဆွက်ပေးမှသာလျှင်ဒါလုပ်သားတွေရဲ့အနာဂတ်ပေါ့နော်ကျွန်တော်တို့လုံလုံခြုံခြုံရှိမဲ့အခြေအနေဖြစ်ပါတယ်ဒီမှာလက်ရှိအခြေအနေကတော့ဒီအနေဆုံးခကျင်းွေစက်တင်ဘာလ1ရက်နေ့ပေါ့နော်စတင်ကျုံးဝင်တဲ့နေ့ကစပြီးတော့အချို့ဆက်ယုံတွေကဖေးရီတွေရုတ်သိမ်းလိုက်တဲ့အနေအထားမျိုးလေးတွေဖြစ်လာပါတယ်အချို့ဆက်ယုံတွေဒီလုပ်သားရှော့ချတဲ့အခြေအနေဖြစ်တယ်ပေါ့နော
်အခုတတ်မှတ်လိုက်တဲ့အနေဆုံးအခကျင်းငွေ3600ရာကျပ်ဟာတချို့နယ်တွေမှာရှိတဲ့အလုပ်သမားတွေအတွက်အဆင်ပြေနိုင်တဲ့အနေအထားမှာရှိပေမဲ့လည်းရန်ကုန်လိုတွာလာရေးစေးနဲ့တခြားဝန်ဆောင်မှုဈေးစကားတွေကြီးမြင့်တဲ့မြို့ကြီးတွေမှာနေထိုင်ကြတဲ့အလုပ်သမားတွေအတွက်လောက်ငှဖို့မဖြစ်နိုင်ဘူးလို့အလုပ်သမားအရေးဆောင်ရွက်သူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျ